မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်စင်ကာပူနိုင်ငံကဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့စင်ကာပူသမ္မတတိုနီတန်ကပြောဆိုလိုက်ပါတယ်။မြန်မာကျေးလက်ဒေတာတချို့မှာကြုံနေရတဲ့ရေရှားပမှုပြဿနာအတွက်စင်ကာပူနိုင်ငံကစီမံကိန်းချကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်ပြီးတော့ပြောပြပါမယ်ရှင်။
Water for Life ဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူသမ္မတတိုနီတန်ဦးဆောင်တဲ့ Singapore International Foundation အဖွဲ့နဲ့မြန်မာ NGO အဖွဲ့တစ်ခုဖြစ်တဲ့မင်္ဂလာမြန်မာအဖွဲ့တို့လက်တွဲပြီးမြန်မာနိုင်ငံကရေရှားပမှုကြုံနေရတဲ့တချို့ဒေသတွေကကျေးရွာတွေမှာတောက်သုံးရည်ရရှိဖို့အတွက်ငွေအင်အားလူဝင်အားတွေမကနည်းပညာပါပံ့ပိုးကူညီပေးခဲ့တာဖြစ်တယ်လို့မင်္ဂလာမြန်မာအဖွဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကပြောပါတယ်
။ကျေးရွာရေရှားကြီးကို Water for Life လို့ပေးထားတယ်။ဆိုတော့ဒီဘဝအတွက်ကြီးပေါ့ကျွန်တော်ကတော့အဲ့လိုမျိုးပါပါပြန်ထားတယ်အဲ့ဒါကိုကျွန်တော်ကရွာပေါင်း36ရွာမှာဟိုသုံးနှစ်ပေါ်လေးသူလက်တွဲပြီးတော့လုပ်ကြတယ်။အဲ့တော့ကျွန်တော်ကနည်းနည်းလေးထူးခြားတာကစင်ကာပူပြည်သူတွေနဲ့မြန်မာပြည်သူတွေနဲ့တိုင်းရိုက်တွေ့ပြီးတော့လုပ်တဲ့ project ဖြစ်သွားတာပေါ့လေ။အောင်မြင်မှုအတိုင်းတော့ဒီသူအများသုံးနိုင်တဲ့နေရာမှာကျွန်တော်ကရေရင်းတစ်ပြင်တူပြီးတယ်။ဟိုအဲ့ရေရင်းကနေပြီးတော့ထွက်လာတဲ့ရေကိုကျွန်တော်ကကြာလန်1600ဆန့်တဲ့ concrete ဒီတိုင်းကြီးလေးလုပ်ပြီးတယ်။ဆိုအဲ့ထဲမှာအစင်းစင်းပင်ထားပေးတယ်ပြီးတော့အဲ့ဒီဒီဟိုရအောင်လို့လိုအပ်တဲ့ဒီအင်ဂျင်တွေလိုအပ်တဲ့လေမှုန့်စက်တွေအားလုံးကျွန်တော်ကတပ်ပေးတယ်ပြီးတော့သူတို့ကိုဒီစက်တွေသုံးလို့တတ်အောင်လို့ပြင်လို့တတ်အောင်လို့ကျွန်တော်ကသင်ပေးတယ်ဆိုဒီစက်တွေကိုသူတို့ရွာကနေပြီးတော့ရွာသားတွေအချင်းချင်းအဖွဲ့လေးဖွဲ့ပြီးတော့သူကနှေးစင်မအောင်ဆိုရေကအမြဲတမ်းရှိနေတယ်အဲ့တော့သူတို့ကတခြားရွာကိုသွားစရာမလိုတော့ဘူးအချိန်ကုန်တတ်ပါတယ်
ရန်ကုန်တိုင်းကောမှုမြို့နယ်နဲ့ကွန်းချံကုန်းမြို့နယ်အတွင်းကရွာပေါင်း36ရွာမှာဒီစီမံကိန်းကိုလွန်ခဲ့တဲ့3နှစ်ကအကောင့်ထက်ဖို့လှုပ်ဆောင်ခဲ့တာပါ။တောက်ကြနေကစင်ကာပူနိုင်ငံမှာစင်ကာပူ International Foundation ကကျင်းပတဲ့အခမ်းအနားအတွင်း Foundation ကိုဦးဆောင်သူသမ္မတတိုနီတန်ကအလူရှင်အဖွဲ့တွေအပါအဝင်တတိပုဂ္ဂလလူမှုရေးလှုပ်ဆောင်လူသူတွေဒေတာရင်းနိုင်ငံတချို့က NGO အဖွဲ့တွေကိုလည်းဖိတ်ကြားခဲ့ပြီးတော့မင်္ဂလာမြန်မာအဖွဲ့ကဒေါက်တာဖုံးဝင်းနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်ရေပြက်လက်မှုဖြစ်နေစေကြံဒေတာတွေမှာအလားတူစီမံကိန်းမျိုးနဲ့တကူရေးတန်ရှင်းရေးပညာပေးမှုကဏ္ဍတွေကိုအကောင့်ထက်လှုပ်ဆောင်သွားဖို့စင်ကာပူသမ္မတနဲ့အလူရှင်အဖွဲ့တွေကပြောခဲ့ကြတယ်လို့ဒေါက်တာဖုံးဝင်းကဆိုပါတယ်။မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကြားမှာစီးပွားရေးဆက်ဆံမှုဒါမကအခုလိုလူမှုရေးဆက်ဆံမှုတွေကလည်းလွန်ခဲ့တဲ့15နှစ်ကလေးကရှိခဲ့တာဖြစ်ပြီးတော့စင်ကာပူနိုင်ငံရဲ့ထူးခြားချက်ကတော့နှစ်နိုင်ငံကြားပြည်သူတွေအချင်းချင်းကြားမှာရင်းနှီးတဲ့ဆက်ဆံရေးမျိုးရှိအောင်ဖန်တီးတာတွေ့ရတယ်လို့ဆိုပါတယ်
။စင်ကာပူခေါင်းဆောင်တွေကတနိုင်ငံနဲ့တနိုင်ငံချစ်ကြည်ဖို့အတွက်ဆက်ဆံတဲ့အခါမှာတန်တမာနီလန်းအရာသုံးယုံတယ်မကဘူး။ပြည်သူတွေကိုပါလှုပ်ပြီးတော့ပြည်သူချင်းချင်းမှာတိုင်းရိုက်ဆက်ဆံမှုကြည့်ရင်းမူရအောင်သူကလုပ်နေတဲ့သဘောရှိတယ်။ရေးရလေးစီအရောက်သွားပြီးတော့တကယ်လို့သူမူရေးလုပ်ငန်းတွေကိုကူညီဖို့အတွက်ပေါ့လေ
။စင်ဘူနိုင်ငံဟာအရင်စစ်ဆိုးရလက်ထက်ကလေးကမြန်မာနိုင်ငံမှာကလေးငယ်ဆောင်ရှောက်ရေးလုပ်ငန်းမှာပံ့ပိုးကူညီခဲ့ပြီးတော့တင်ရုံးညွန့်နှင်းရေးဆွဲပေးခဲ့တယ်လို့သင်တန်းတွေလည်းပို့ချပေးခဲ့ဘူးပါတယ်။ဒါ့အပြင်မြန်မာနိုင်ငံကအကြောင်းဆရာဆရာမတွေကိုလည်းအင်္ဂလိပ်စာသင်တန်းပို့ချပေးတာမျိုးတွေရှိခဲ့ဘူးပြီးတော့နာဂဆိုင်ကလုံးမုံတိုင်းတိုက်ခတ်ပြီးတဲ့နောက်ပိုင်းကျေးလက်ဒေသတွေမှာတောက်တုံးရရရှိဖို့နဲ့တကူရေးတန်ရှင်းရေးစီမံကိန်းတွေမှာပုံမှန်ပါဝင်ကူညီလာခဲ့တာဖြစ်ပါတယ်ရှင်။